ဒီကနေ့အင်္ဂါနေ့ထွေထွေညီလာခံမဲပေးပွဲအတွင်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှနေရာပြန်လည်ရရှိဖို့ရုရှားကကြိုးပမ်းနေပါတယ်နိုင်ငံရေးအမတ်ရအောင်လက်နက်အဖြစ်အသုံးပြုနေတာလူတစ်မျိုးမလူတစ်မျိုးနှစ်ခွဆန်နှုန်းနဲ့လှုပ်ဆောင်မှုတွေကနေလူ့ခွင့်ရေးကောင်စီကိုကာကွယ်ကြပါမယ်လို့ကုလသမဂ္ဂရုရှားတာမတ်ကြီးဗာစီလီနီဘန်ဇီယာကပြောကြပါတယ်ဝရောက်ရွေးခါမဲ့အထိမ်းအမှတ်ဖြစ်ပြုလုပ်တဲ့အခမ်းအပွဲမှာရုရှားတာမတ်ကြီးကတယောက်ခဲ့သူတွေကိုအခုလိုပြောခဲ့တာဖြစ်ပါတယ်ဂျနီဗာခြေဆိုင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ကောင်စီဝင်၄၈ယောက်နဲ့၁၅ယောက်ကိုအင်္ဂါနေ့ကုလသမဂ္ဂထွေထွေညီလာခံမှာရှုဝဲမဲနဲ့ရွေးချယ်ကြရမှာဖြစ်ပါတယ်ဒီနေ့မှာအယ်ဘေးနီးယားနဲ့ဘူလ်ဂေးရီးယားတို့ရရှိမဲ့နေရာနှစ်နေရာတည်းကတနေရာကိုရုရှားကအပြိုင်လူယူရမှာမို့ခက်ခဲနိုင်ပါတယ်